Welcome to the Voice of America in Burmese.
Mingla mane khe ma shin Washington မြို့တော် VOA American တန်ကနေ2018ခုနှစ်စက်တင်ဘာလ2ရက်စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိမိုက်တိုမီတာ32 40 49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျွန်မအင်ဂျင်နိုင်ပ
ါမင်္ဂလာမနေ့ခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ဒီကိရလကင်ညာသမရယူကောက်ပွဲရလဒ်ကိုတရားမဝင်ကြောင်းကင်ညာတရားရုံးချုပ်ကကြေညာလိုက်ပါတယ်။မြန်မာရဟယင်တွေဘင်္ဂလားဒေ့ရှ်လေပိုင်းနဲ့တူးကြော်ဝင်ရောက်တဲ့ဆိုပြီးဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်တောင်းွက်ထားပါတယ်။ရခိုင်ပြည်နယ်မှာလူငြိမ်းရေးနဲ့လူသားပေးဒုက္ခအခြေအနေတွေယိုယွင်းနေတဲ့ပုံစိုးရိမ်နေကြောင်းပြင်သစ်နိုင်ငံကပြောပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးရှောင်ရှားနိုင်ရေးကုလသမဂ္ဂအတွင်းမှုချုပ်ကဘာရီသတိပေးပြောဆိုလိုက်ပါတယ်။
The Secretary General is deeply concerned by the reports of excesses during the security operations conducted by Myanmar security forces in Rakhine State.
ဒါကတော့မြန်မာလုံခြုံရေးတပ်တွေနေမြေရှင်းလင်းရမှာအင်အားအလွန်အကျွံအသုံးပြုတာကိုထိန်းသိမ်းဆောင်ရွက်ဖို့တိုက်တွန်းကြောင်းအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOE ကိုပြောပြသွားတာပါ။သတင်းအစီအစဉ်အပြီးမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်ရခိုင်အရေးအိန္ဒိယကဘယ်လိုကူညီမလဲဆိုတာကိုလည်းကြားမှာပါ။နောက်ပိုင်းမှာတော့ American အမျိုးသမီးများတန်းတူခွင့်ရေးအကြောင်းပြောပြထားတဲ့အမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်တွေကိုထုတ်လင်းပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင
်။ကင်ညာနိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့သမရယူကောက်ပွဲကိုပြန်လုပ်ဖို့ကင်ညာတရားရုံးချုပ်ကထောက်ခံမဲ့လီမဲ၊ကန့်ကွက်မဲ၂မဲနဲ့တောက်ကြနေကဆုံးဖြတ်လိုက်ပြီးတဲ့နောက်ကင်ညာလူလူကြီးမှာအောင်ပွဲခံသူ၊ဘဝမကျဖြစ်သူ၊အံ့ဩတုန်လှုပ်သူစသဖြင့်အမျိုးမျိုးတုတ်ပြန်ကြပါတယ်။ယူကောက်ပွဲရလဒ်တွေကိုထုတ်ပြန်တာမှာနီလမကြမှုတွေဥပဒေနဲ့မကိုင်းညီမှုတွေအတွက် IEPC လို့ခေါ်တဲ့တီးခြားလွတ်လပ်သောယူကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်လို့တရားရုံးချုပ်ကဆုံးဖြတ်ပါတယ်။2018ခုနှစ်ဩဂုတ်လ10ရက်နေ့ကကျင်းပတဲ့သမရယူကောက်ပွဲဟာအခြေခံဥပဒေသက်ဆိုင်ရာဥပဒေတွေနဲ့အညီကျင်းပခဲ့ခြင်းမဟုတ်တာကြောင့်ယူကောက်ပွဲရလဒ်ဟာတရားမဝင်ကြောင်းဥပဒေအရအကျိုးမဝင်ကြောင်းအတိမဖြစ်ကြောင်းကြေညာလိုက်သည်လို့တရားသူကြီးချုပ်ဒေးဗစ်မာရာဂါကပြောပါတယ်။ကျညာထားတဲ့ရလဒ်အရလက်ရှိသမရအူရူကန်ညက်တာကအတိုက်ခံခေါင်းဆောင်ရိုင်လာအိုဒင်းကားကိုမဲရီအတွက်တိတိတမ၄တန်းလောက်နဲ့အနိုင်ရထားတာပါယူကောက်ပွဲကော်မရှင်အနေနဲ့ယုံကြည်လက်ခံနှင်လောက်တဲ့ယူကောက်ပွဲအစ်စ်ကိုရပ်ပေါင်း60အတွင်းကျင်းပပေးရမယ်လို့တရားသူကြီးချုပ်မာရာဂါကပြောပါတယ်ကင်ညာတမိုင်းမှာယူကောက်ပွဲရလဒ်ကိုတရားမဝင်ဘူးလို့တရားရုံးချုပ်ကဆုံးဖြတ်တာအပြင်ဒီဒီချိန်ဟာပထမဆုံးအကြိမ်ဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်ကိုဟာဗီဟာရီကိန်းမုန်တိုင်းဝင်တိုက်ခဲ့တာတောက်ကြနေကသတင်းတပတ်ပြည့်သွားပြီမဲ့အသက်ရှင်ကျန်နိုင်နေတဲ့သူတွေကိုကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေကြပါတယ်။မုံတိုင်းနဲ့အတူစံချိန်တရာမိုးရွာသွန်းပြီးရေကြီးခဲ့တဲ့အတွက်39ယောက်ထပ်မင်းနဲ့တိတ်ဆုံးခဲ့ပါတယ်။လူပေါင်းသန်းကျော်လဲအိုးအိမ်ဆွန့်ခွာပေးလို့ရသွားခဲ့ကြရပါတယ်။ရေပြန်ကျနေတဲ့တချို့နေရာတွေမှာတော့နေအိမ်တွေပြန်ပြီးပျက်စီးဆုံးရှုံးမှုတွေကိုသုံးသပ်နေကြပါတယ်။ရေပြန်ကျနေပြီမဲ့ပြည်နယ်တွေကမြစ်တွေနဲ့မြစ်ဝမ်းတော်တော်များများဟာစိုးရိမ်စရာအသက်ဆုံးရှုံးနိုင်တဲ့ရေကြီးမှုတွေဖြစ်နိုင်သေးတယ်လို့ Texas ပြည်နယ်တာဝန်ရှိသူတွေကသတိပေးထားပါတယ်။ရေကြီးတဲ့အတန်းအဆိုးဆုံးခံထားရတဲ့ Houston ဒေသက Houston မြို့အပါအဝင် Harris ခရိုင်ထဲမှာနေအိမ်ပေါင်း3000ခွဲကျော်ပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Houston မြို့ဟာ America မှာစစ်တုထလူဦးရေအများဆုံးမြို့ဖြစ်ပါတယ်။သမ္မတ Donald Trump ဟာ Houston မြို့အပြင် Louisiana ပြည်နယ်တွေက Lake Charles မြို့တွေစီကိုဒီကနေ့စနေနေ့တွားရောက်ပြီးတော့ရေဘေးဒုက္ခသည်တွေနဲ့တွေ့ဆုံမယ်လို့အင်ဂျူရောကတောက်ချာနေကပြောပါတယ်။အင်္ဂါနေ့တုန်းကလည်းသမ္မတနဲ့သမ္မတကတော်တို့ Texas ပြည်နယ်ကိုတစ်ခေါက်တွားရောက်ခဲ့ကြပါတယ်။ August လအတွင်းမှာ Houston မှာမိုးရေချိန်လက်မ69စင်တီမီတာကျော်ခဲ့တယ်လို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။ Houston မြို့အရှေ့တောင်ဘက်ကီလိုမီတာ50လောက်မှာရှိတဲ့Clear Creek မှာတော့မိုးရေချိန်ဟာ120စင်တီမီတာလောက်ရွာသွန်းခဲ့ပါရှင်
။ Iran နိုင်ငံက Raqqa Old City မှာ IS အစွန်းရောက်တွေထိန်းချုပ်ထားတဲ့နောက်ဆုံးခရိုင်တွေကိုပြန်သိမ်းလိုက်ပြီးလို့ American ကျွရောနောက်ခံပေးထားတဲ့တပ်ဖွဲ့တွေကပြောပါတယ်။ Raqqa Old City လွတ်မြောက်သွားပြီဖြစ်တဲ့အကြောင်းမိမိတို့လူထုကိုကြေညာအပ်ပါသည်လို့ Syrian Democratic တပ်ဖွဲ့ SDF ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အခုဆိုရင် IS တွေရဲ့အဓိကအခြေစိုက်စခန်းအများစုရှိတဲ့မြို့လေကောင်ကလူငုံရေးဌာနပတ်ပတ်လည်မှာညွန်ပေါင်းအဖွဲ့တွေရောက်နေပြီလို့ SDF အဖွဲ့ရဲ့ပြောခွင့်ရသူဖြစ်သူထာလာဆယ်လူက AFP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့လည်းပြည်တွင်းအခြေစိုက်စီရီယယ်လူခွင့်ရေးအခြေအနေစောင့်ကြည့်လိုက်တာရေးအဖွဲ့ကတော့ OCD ရဲ့နေရာလေးတစ်ခုမှာ SDF တွေနဲ့ IS တွေတိုက်ပွဲဖြစ်နေတော့မယ်လို့ပြောပါတယ်။ မျိုးကိုပြန်သိမ်းနိုင်ပြီလားဆိုတာအခုချိန်ထိအတည်မပြုနိုင်သေးဘူးလို့အမေရိကန်စစ်ဘက်ပြောခွင့်ရသူကလည်းပြောပါတယ်
မြောက်ကိုရီးယားနိုင်ငံပေါ်အပြင်းထန်ဆုံးအရေးယူတန်းခတ်မှုတွေ PR တွေပေးပြီးတော့မြောက်ကိုရီးယားအစိုးရတွေးဆောင်ဆွေးနွေးရေးစပွဲစီရောက်လာအောင်လုပ်ရမယ်လို့အမေရိကန်နဲ့တောင်ကိုရီးယားကောင်ဆောင်တွေထပ်မံအခိုင်အမာပြောကြားခဲ့ကြကြောင်းတောင်ကိုရီးယားသမ္မတယုံကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့တောက်ချာနေကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတယ်လို့အစိုးရနှစ်ခုလုံးကတာဝန်ရှိသူတွေကပြောပါတယ်မြောက်ကိုရီးယားရဲ့ရန်ကိုကာကွယ်နိုင်ဖို့တောင်ကိုရီးယားရဲ့ဒေါင်းလက်နဲ့ရန်ကာကွယ်ရေးကိုတိုးမြင့်ဖို့အတွက်ကိုလည်းခေါင်းဆောင်နှစ်ယောက်သဘောတူခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတယုံကပြောပါတယ်။မြောက်ကိုရီးယားကဒီသတင်းပတ်ထဲမှာနောက်ထပ်ပဲ့ထိန်တဲ့ဒုံးကျည်ပစ်လုခဲ့ပြီးတဲ့နောက်ဆွေးနွေးမှုဟာအပြည့်မဟုတ်ဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့သမ္မတရဲ့ရည်တည်ချက်ကိုအင်ဂျီရောသတင်းစာရှင်းလင်းပွဲမှာ VOA ကမေးခဲ့တာမှာစီရင်နီလန်းအပါဝင်ဖြည့်ရှင်းနိုင်မယ့်နီလန်းအလုံးကိုစဉ်းစားထားတယ်လို့အင်ဂျီရောပြောခွင့်ရသူဆာရာဟာကပီဆန်ဒက်ကဖြေကြားခဲ့ပါတယ်ရှင
် VOA ဗီဒီယိုရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေစနေနေ့မနေ့ဖက်တရီများကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်ကောက်ဆက်ဘဇာဒေတာဦးချားခရိုင်ကွမ်းနာဘင်္ဂလားဒေ့ရှ်လေပိုင်းတဲ့ကိုမြန်မာရရင်တွေဩဂုတ28ရက်28ရက်နဲ့စက်တင်ဘာလ1ရက်နေ့တွေမှာအကြိမ်ကြိမ်ကျူးကျော်ဝင်ရောက်ခဲ့တဲ့ဖြစ်ရပ်တွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံကိုအပြင်းထန်ကန့်ကွက်လိုက်ပါတယ်။ကောက်ဆက်ဗဇာဒေတာဟာရခိုင်ပြည်နယ်ဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရှိနေတယ်ဆိုတဲ့နေရာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ယုံကိုစက်တင်ဘာလ1ရက်နေ့မှာတန်တမာရေးမှတ်ချက်ပေးပို့ပြီးကန့်ကွက်ခဲ့တာလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကပြောတာကိုဘင်္ဂလားဒေ့ရှ်အခြေစိုက် The Daily Star သတင်းဌာနအွန်လိုင်းသတင်းမှာဖော်ပြထားပါတယ်။စက်တင်ဘာလ1ရက်နေ့တမန်တဲမှာကိုပဲမြန်မာရဲရင်တွေဘင်္ဂလားဒေ့ရှ်လေပိုင်းတစ်ထဲကိုကျူးကျော်ဝင်ရောက်တာ3ကြိမ်ရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကဆိုပါတယ်။အခုလိုမြန်မာရဲရင်တွေကျူးကျော်ဝင်ရောက်တာဟာအိန္ဒိချင်းကောင်ဆက်ဆံရေးနဲ့ကံ့ညီမှုမရှိဘဲမလိုလားတဲ့အခြေအနေတွေစီဥတီသွားစေနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကပြောပါတယ်။လူမျိုးရေးကဏ္ဍမှာဘင်္ဂလားဒေ့ရှ်ဟာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေပြီးဒီလိုမျိုးအချုပ်အခြာအာဏာကိုချိုးဖောက်မှုတွေဟာနှစ်နိုင်ငံကြားရှိထားတဲ့နားလည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေနိုင်ကြောင်းနဲ့ဒီလိုဖြစ်ရမျိုးတွေထပ်မဖြစ်အောင်ချက်ချင်းအရေးယူလှုံ့ဆော်ဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုတောင်းဆိုထားကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကပြောပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကတုံ့ပြန်ပြောဆိုတာချက်ချင်းတွက်မလာသေးပါဘူး။ဒီတော့ဒီမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကနေဒုက္ခသည်တွေထောင်နဲ့ချီပြီးတောင်းကြနေသည့်ထွက်ပြေးနေကြတော့မယ်လို့ EP သတင်းတပုတ်မှာရေးထားပါတယ်။အဲဒီဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မဝင်နိုင်အောင်ဘင်္ဂလားဒေ့ရှ်နဲ့ဂျာဆောင်တပ်ဖွဲ့တွေကတားဆီးထားတဲ့ကြားကပဲလူပေါင်းများစွာဟာရှုံ့နှံထူထပ်တဲ့လေကွင်းတွေကိုဖျက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဖြတ်ဝင်သွားနေကြတာတွေ့ရတယ်လို့ EP သတင်းမှာရေးထားပါတယ်။
ရှခိုင်ပြည်နယ်မှာလုံခြုံရေးနဲ့လူသားချင်းစာနာကြအခြေအနေတွေရိုရွင်းနေတဲ့အပေါ်စိုးရိမ်နေလို့ပြည်ထင်နိုင်ငံကပြောကြားခဲ့ပါတယ်။အရသာအမြောက်များထွက်ပြေးနေကြရတာကြောင့်လုံခြုံရေးတပ်တွေအနေနဲ့အရသာတွေအပေါ်အကြမ်းဖက်တာရပ်ဖို့လဲပြည်ထင်နိုင်ငံကြားရေးဌာနကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ပြည်ထင်အစိုးရအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေသူတွေကိုထောက်ခံကြောင်းလည်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့လဲတိုက်တွန်းပါတယ်။အကြမ်းဖက်မှုတန်တရာကနေလွတ်အောင်နိုင်ငံရေးအဖြစ်ရှာရမှာဖြစ်ပြီးတော့မစ္စတာကိုဖီယန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအကောင့်ထဲပေါ်ရေးကိုပြင်သစ်အစိုးရကအခိုင်အမာထောက်ခံတယ်လို့လည်းအဲ့ဒီကြေညာချက်ထဲမှာပြောကြားထားပါတယ်။ဒီသတင်းနဲ့တစ်ဆက်တည်းမှာပဲဒီတူရကီသမ္မတရီဂျက်ဒါယက်အာဒိုဝန်ကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာမြန်မာနိုင်ငံမှာရိုဟင်ဂျာယာနဲ့ကြီးသေဆုံးခဲ့ရမှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ပြောကြားပါတယ်။နယူးယောက်မြို့မှာလာမယ့်စက်တင်ဘာ12ရက်နေ့စမယ့်ကုလသမဂ္ဂထွေထွေညီလာခံအစည်းအဝေးတွေစတင်တဲ့အခါမှာဒီကိစ္စကိုအသေးစိတ်ဆွေးနွေးမယ်လို့တမ်ပရန်အာဒိုဝါကဆိုပါတယ်။မွတ်စလင်လူဦးရေညှော်နှဲအောင်တပ်ဖြတ်ဖိနှိပ်နေတဲ့ကိစ္စကိုမွတ်စလင်ကဘာကရေငုံနှုတ်ပိတ်နေတာဟာဝမ်းနည်းစရာဖြစ်တယ်လို့လည်းတူရကီသမ္မတကတောက်ချာနေကပြောကြားခဲ့ပါတယ်။အစ္စလမ်ဘာသာကိုအခြေခံတဲ့ဥပဒေတွေတူရကီမှာပြဋ္ဌာန်းအုပ်ချုပ်နိုင်ဖို့ကြိုးစားနေတယ်လို့ဆွဆွဲခံနေရတဲ့တူရကီသမ္မတအာဒိုဝါဟာမွတ်စလင်အတိုင်းဝိုင်းနဲ့ဆိုင်တဲ့ကိစ္စတွေမှာဥဆောင်သူတယောက်ဖြစ်နေဟိုးရင်တွေကရပ်တည်လာခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုဩဂတ်စ်လ25ရက်နေ့မှာစတင်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးဆောင်ရွက်စဉ်အတွင်းမှာစစ်သွေးကျ400နီးပါးတည်ဆုံခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။ ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေစတင်ခဲ့ပြီးတဲ့နောက်ရိုဟင်ဂျာ38000ထက်မနည်း Bangladesh Nangan Bago, Trapje Gajare, Lukula the Magaga, Piovare, Trapje the Rebo, Nyamalong Joy Tadriga, Lilam, Jacades, Resu Sweja Dule, Trabonivare, a jumper Takai the Ria Janjang, Jakai Dianda, Tauni Chihale, O AJB, Peking Yago, Trapje, Coloni Javarishin.
American Dino San Francisco Mashia Rasha Consum Yungo Paypu, Jarabinima, and Javide now, FDNA, Sinima, Iniago, Winshawu, Sizinesu B, Rashan and Jaitanaga, Susabiosu Library, the Gizago, American Bagaro, Tibu Biosura Mashi Dibau, Elu Shapira Muha, Rashan and Daria Lunu Yugo, Daya Change of Dapchili Melu, Rashan and Jaitana, Yoguan, with me do Pidu, Maria Sakaru Baga Piovari. Pandaman Gagwe Yatari Wunanu Nitaine in Henry Bawin, San Francisco Gonsuin Jungu, Sedimalani Anima Wenyo Shapu, American FBI and Puega Yuetarelu, Taujani Tubenjet Kuma, Rajanang and Jaitana Pioguya, Sakaru Vaga, Piotavari.
Magama Haj Piabu Yoni Jaduriha, Magansuari, Gene Pipau de Tonsa and Dai, Mina Yamashi and Nianji Tongu, Gary Ne Pipau Kedavari. Muslim Piabu Town de Chiha, Kepa, Bewema, Bowing Gabide now, Eid el Adha, Badae Puero, who sat in Gezabare. Noato say Sari Teresa and we was a day below the Eid el Adha Puero, who sent Rejaraba, Islam Barama, the Tamando, Ibrahim, Tuya Dago, Lulu Lala Sadigere, Tame Pine, Eid el Adha Puero, Jinja Dima, Kulu Teresa and we was a Dejara Pibare. Haj Piabu Adwe, the Saudi Arabian Nangango, Dine, Kabadoanga Muslim, Natan, don't think your Larelu, Saudi Dawin Shidriga, your Warishin.
Direct from Washington, the voice of America.
စနေနေ့ကင်းသတင်းအစီအစဉ်ကိုကိုကြွကြွသိန်းနဲ့မဆူမြတ်မွန်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာကပေးဒုက္ခကြီးရှောင်ရှားနိုင်ရေးကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့တောက်ကြနေ့ကတတိပေးပြောဆိုလိုက်တာနဲ့ပတ်သက်လို့ဆက်ပြီးနှားဆင်ပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခနောက်ဆုံးအခြေအနေပေါ်တောက်ကြနေ့ကထုတ်ပ
The Secretary General was deeply concerned by the reports of excesses during the security operations conducted by Myanmar security
forces. ချက်ခိုင်ပြည်နယ်မှာမြန်မာလုံခြုံရေးတပ်တွေဟာနယ်မြေရှင်းလင်းရေးဆောင်ရွက်စဉ်မှာအင်အားအလွန်အကျွံအသုံးပြုနေတဲ့ဆိုတဲ့သတင်းတွေကြောင့်အတွင်းရေးမှူးချုပ်အနေနဲ့အလွန်ပဲစိုးရိမ်မကင်ဖြစ်မိပါတယ်။ဒါ့အပြင်လူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးကိုရှောင်ရှားနိုင်ဖို့အခြေအနေတွေကိုထိမ့်ထိမ့်သိမ့်သိမ့်နဲ့ကင်တွယ်ဖြေရှင်းဖို့လည်းအတွင်းရေးမှူးချုပ်ကတိုက်တွန်းပါတယ်။ဒါ့အပြင်အတွင်းမှုချုပ်ရဲ့ကြီးညာချက်မှာပဋိပက္ခကြောင့်ဒုက္ခရောက်ကြသူတွေကိုလိုအပ်တဲ့အကူအညီပေးပြီးလုံခြုံရေးဆောင်ရွက်ပေးဖို့အပြင်ကုလသမဂ္ဂအပါအဝင်သူနဲ့လက်တွဲလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေဘက်ကအသင့်ဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေကိုတိုးချဲ့ပေးနိုင်ဖို့မြန်မာအစိုးရမှတာဝန်ရှိကြောင်းထောက်ပြထားပါတယ်။မြန်မာအစိုးရနဲ့တက်မတော်ဘက်ကတော့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတချို့အပါအဝင် INGO NGO အဖွဲ့တွေကနေအကြမ်းဖက်သမားတွေကိုအကူအညီပေးခဲ့တယ်ဆိုတဲ့အထောက်အထားအချက်လက်တွေတွေ့ရှိထားတယ်ဆိုတဲ့ဆွဆွဲချက်အပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့တုံ့ပြန်ချက်ကိုမေးကြည့်တော့
We operate on humanitarian principles which means we you know provide aid and assistance to civilians based on their
ကျမတို့အနေနဲ့ကလူသားချင်းစာနာမှုဆိုင်ရာမူရီအတိုင်းလိုက်နာဆောင်ရွက်တာပါအစားအစာဆေးဝါးနဲ့အကူအညီတွေလိုအပ်နေတဲ့အရတားတွေကိုပဲထောက်ပံ့ပေးနေကြတာဖြစ်ပါတယ်။ဟုတ်ကဲ့ဒါဆိုမြန်မာအစိုးရဘက်ကရောရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂရဲ့အကူအညီနဲ့အထောက်ပံ့တွေကိုလိုအပ်နေတဲ့သူတွေစီရောက်နိုင်ဖို့ဆက်ပြီးတော့ခွင့်ပြုထားလားရှင
်။ You know in Northern Rakhine we do have a presence we relocated some people you know out of
ရခိုင်ပြည်နယ်မှာကျမတို့ဝန်ထမ်းတွေဆက်ပြီးတော့ရှိနေပါတယ်။ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တချို့ကတော့သူတို့ရဲ့လုံခြုံရေးအရာအဲ့ဒီဒေသရဲ့အပြင်ဘက်မှာပြန်ပြီးနေရာချထားပါတယ်။လက်ရှိအဲ့ဒီမှာကုလသမဂ္ဂဝန်ထမ်းအရေအတွက်ဘလောက်ရှိနေတယ်လဲဆိုတာလုံခြုံရေးအရာကျမတို့ပြောပိုင်ခွင့်မရှိပါဘူး။ကျမတို့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်အသေးချာဆောင်ရွက်ပေးဖို့အတွက်မြန်မာအစိုးရနဲ့ဆက်သွယ်ပြောဆိုထားပါတယ်
။အခုလိုကုလသမဂ္ဂတွင်းမှုချုပ်ရုံးအနေနဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်လို့သတင်းအချက်လက်တွေကိုရောဘလို့ရရှိပါလဲရှင
်။ We have several agencies working on both sides.
Okay.
You know, so you know we have for example WFP, UNHCR.
Bangladesh နဲ့မြန်မာနယ်စပ်နှစ်ဖက်လုံးမှာကုလသမဂ္ဂရဲ့ agency အများအပြားအလုပ်လုပ်နေပါတယ်။ WFP, UNHCR, IOM စတဲ့အဖွဲ့အစည်းတွေကအဲ့ဒီကနယ်စပ်တွေမှာအတူတူတွဲလုပ်နေကြတာပါ။အဲ့ဒီကနေကျမတို့အချက်အလက်တွေရရှိပါတယ်။
Bangladesh ဘက်ကမကြသေးခင်ကရောက်ရှိလာတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအရေး
တွေ့အမှုချုပ်ရဲ့ကြေညာချက်မှာဖော်ပြထားတာနဲ့ပတ်သက်လို့ဤရီကန်နီကိုကအခုလိုပြောပါတယ
် Secretary General appreciates the efforts of the Bangladesh authorities and communities to meet the dire needs of recent arrivals
ဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့အကူအညီတွေပံ့ပိုးပေးနိုင်ဖို့ Bangladesh အနာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေစ조사လှုပ်ဆောင်ပေးနေကြတာကိုအတွေ့အမှုချုပ်ကလေးစားအသိအမှတ်ပြုပါတယ်ဒါပြင်ကုလသမဂ္ဂအပါအဝင်လက်တွဲဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကထောက်ပံ့တဲ့အကူအညီတွေကိုဒုက္ခသည်တွေဘက်ကရရှိစေမယ့်အခွင့်အလမ်းတွေတည်ကြအောင်ဆောင်ရွက်ပေးဖို့အတွက်လည်းဘင်္ဂလားဒေ့ရှ်အစိုးရကိုအတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်
။ရခိုင်ပြည်နယ်မှာအကြမ်းဖက်မှုဖြစ်ပွားစေတဲ့ရှုပ်ထွေးလာတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းရမှာဗတ်ပေါင်းစုံပါဝင်ပြီးလက်တွေ့ကြတဲ့ချိတ်ကပ်မှုအရေးတကြီးလိုအပ်နေကြောင်းလက်ရှိအခြေအနေကမီးမောင်းထိုးပြနေတယ်လို့လည်းအတွေ့အမှုချုပ်ကသူ့ရဲ့ကြေညာချက်မှာထောက်ပြထားပါတယ်။ဒါ့အပြင်ကိုဖီအာနဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာပါအကြံပြချက်တွေကိုမြန်မာအစိုးရအနေနဲ့ထိတိယောက်ယောက်အကောင့်ထဲပေါ်ဖို့အတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်ရှင်ဆက်လက်ပြီးတော့ရခိုင်အရေးအိန္ဒိယကဘယ်လိုကူညီနိုင်တယ်လဲဆိုတာကိုပြောပြမှာပါအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာမြန်မာနိုင်ငံကရခိုင်ပြည်နယ်လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘယ်လိုအကူအညီပေးနိုင်မလဲဆိုတာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးသွားမယ်လို့အိန္ဒိယနိုင်ငံသားဌာနတာဝန်ရှိသူတဦးကတောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်ဒီကိစ္စမှာအိန္ဒိယနိုင်ငံအနေနဲ့မြန်မာနိုင်ငံကိုကူညီနိုင်တဲ့နည်းလမ်းတွေရှိတယ်လို့အိန္ဒိယမှာနှစ်အတော်ကြာအခြေဆိုင်နေထိုင်ခဲ့ဘူးတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတဦးကလည်းသုံးသပ်ပါတယ်ကိုကျော်ကျော်သိန်းကအပြည့်စုံကိုဆက်ပြီးတော့ပြောပြမှာပါရှင်
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတရုတ်နိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပတဲ့ BRICS အဖွဲ့ထိပ်သီးအစည်းအဝေးကိုတက်ပြီးတဲ့နောက်ရှေ့သတင်းပတ်အင်ကာစက်တင်ဘာလ5ရက်နေ့နေပြည်တော်ကိုရောက်လာမှာပါ။နှစ်ရက်ကြာအခုခီးစဉ်တွင်နိုင်ငံတော်တမင်ခံပုဂ္ဂိုလ်နှင့်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်အပါအဝင်မြန်မာဆွေရအဖွဲ့ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီလိုဆွေးနွေးတာတွေမှာရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေကိုကင်တွယ်ဖြေရှင်းတဲ့နေရာမှာအိန္ဒိယဘက်ကဘယ်လိုကူညီပံ့ပိုးနိုင်မလဲဆိုတာကိုဆွေးနွေးဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားရေးဌာနအတီးတန်းတာဝန်ရှိသူတို့ဖြစ်တဲ့ဆရီပရိယာရငနာတန်ကသတင်းတော့တွေကိုပြောတာပါ။အိန္ဒိယအနေနဲ့ဘာရီကူညီလှုပ်ဆောင်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးအိန္ဒိယမှာနှစ်ပေါင်းများစွာအခြေစိုက်ပြီးတော့မြန်မာဒီမိုကရေစီရေးလှုပ်ရှားလှုပ်ဆောင်ခဲ့သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ်
။ကျွန်တော်နှစ်ချက်မြင်ပါတယ်။ပထမတစ်ချက်ကတော့ဟိုအရင်ကတည်းကလှုပ်ပြီးသားဖြစ်တဲ့ဒီထောက်လိုက်ရေးသတင်းအချက်လက်တွေကိုဖလှယ်တဲ့အဆင့်ကိုအိန္ဒိယဘက်ကလှုပ်ပြီးနိုင်တယ်လို့ယူဆပါတယ်။ဒုတိယတစ်ချက်ကတော့တန်တမာရေးပေါ့နိုင်ငံတကာမှာမနိုင်ငံအခုဖြစ်ပျက်တွေပေါ်မှာပြစ်တင်ရှုတ်ချမှုတွေတချို့ရတယ်ဆိုတော့တစ်ဖက်သက်ပြစ်တင်ရှုတ်ချမှုတွေရှိနေတဲ့ပေါ်မှာအိန္ဒိယဟာမြန်မာနိုင်ငံအစိုးရနဲ့တသားတည်းလိုက်ပြီးတော့တန်တမာရေးရဆောင်ရွက်နိုင်တယ်လို့ကျွန်တော်ထင်မြင်ပါတယ်ခင
်ဗျ။ဒီကိစ္စမှာဖြစ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအိန္ဒိယကပြစ်တင်ရှုတ်ချထားပါတယ်။တမတော်ကောက်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြီးခဲ့တဲ့ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ချိန်ကလည်းဘင်္ဂလားဒေ့ရှ်နဲ့ဇာတ်ရောင်းနဲ့တရုတ်နဲ့နယ်စပ်မြန်မာနိုင်ငံအရှိမြောက်ပိုင်းဒေသတွေမှာလက်နက်ကင်ပုံကံမှုတွေကိုတိုက်ခိုက်တာမှာထောက်လိုင်းဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါသေးတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်ရတွေနဲ့ဆက်ဆက်ပြီးနိုင်ငံအများပြားပေါ်မှာတည်ရောက်မှုရှိတယ်လို့ဆရီပရိယာရန်ဂနာတန်ကပြောပေမဲ့အဆုံးတစ်နေ့မှာတော့အဲ့ဒီအခြေအနေကိုမြန်မာအစိုးရကကင်တွယ်ဖြေရှင်းရမှာပဲဖြစ်တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကနေထွက်ပြေးသွားတဲ့ဒုက္ခသည်4000လောက်ရှိနေပြီးအဲ့ဒီဒုက္ခသည်တွေကိုပြန်ပို့မယ်လို့ပြီးခဲ့တဲ့လအတွင်းအိန္ဒိယကကြေညာခဲ့ပါသေးတယ်။အဲ့ဒီဒုက္ခသည်တွေပြန်ပို့မယ်ကိစ္စကိုနိုင်ငံတကာလိုက်နာလှုပ်ဆောင်ရမယ့်တာဝန်တွေအတိုင်းလှုပ်သင့်တယ်လို့ဆိုပြီးအိန္ဒိယအနေနဲ့ပြန်ပြီးစဉ်းစားသုံးသပ်ပေးဖို့လူ့အခွင့်အရေးစောင့်ကြည့်ရေးလာရေးအဖွဲ့နဲ့နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့အပါအဝင်လူ့အခွင့်အရေးအဖွဲ့တွေကအိန္ဒိယအစိုးရကိုတောင်းဆိုထားပါတယ်။ဒါပေမဲ့လည်းတရားမဝင်စစ်ပြောင်းဝင်ရောက်မှုဆိုင်ရာစိုးရိမ်ချက်တွေရှိတာနဲ့အမျှအိန္ဒိယဥပဒေပေါ်မှာအခြေခံပြီးတော့ကာလရှည်ကြာကင်ဆွဲလာတဲ့ခိုင်မာတဲ့လုံထုံလုံနည်းတွေရှိထားပြီးသားဖြစ်တာကြောင့်အဲ့ဒီအတိုင်းဆက်ပြီးလိုက်နာလှုပ်ဆောင်သွားမှာဖြစ်ပြီးဘယ်လိုအပြောင်းအလဲမျိုးမှရှိမှာမဟုတ်ဘူးလို့မစ္စရန်ဂနာတန်ကပြောပါတယ်။အိန္ဒိယနိုင်ငံဟာတခြားနိုင်ငံကလာနေသူတွေပေါ်လူသားချင်းစာနာတဲ့စိတ်ဓာတ်အခြေခံအပြည့်ရှိပါတယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်
။ဘယ်နိုင်ငံကလာလာသူကဒုက္ခသည်ဒီအပေါ်မှာအဲသူကဟိုစာနာထောက်ထားမှုနဲ့အများအားကြီးပါတယ်ဘယ်နိုင်ငံကလာလာဖြစ်ပါတယ်။အဲ့တော့သူတို့ရဲ့လုံခြုံရေးအတွက်သာလေအဲလူမျိုးစုတွေအဲ community တွေကိုစုပြီးတော့သူကတောက်ထောက်ကြည့်တဲ့အဆင့်သာရှိပြီးတော့အာဒုက္ခသည်တွေအပေါ်မှာတော့ဘယ်ဘာသာကိုကိုကိုကွယ်ဘယ်နိုင်ငံကလာလာသူကတော့ဟိုစာနာထောက်ထားမှုနဲ့ကြည့်တဲ့အတွက်ဟိုစိုးရိမ်စရာတိတော့မရှိဘူးခင်ဗျ
အိန္ဒိယနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံကထွက်ပြေးသွားတယ်လို့ဆိုသူတွေကိုအိန္ဒိယကိုယ်တိုင်ကဒုက္ခသည်ဖြစ်တရားဝင်အတိအမှန်ပြုမထားပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီး UNHCR ရဲ့အိန္ဒိယနိုင်ငံဆိုင်ရာယူကအကူအညီပေးဖို့ကိုတော့ခွင့်ပြုထားတာပါ။အိန္ဒိယနိုင်ငံဟာ1950ခုနှစ်ဒုက္ခသည်ဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ထိုးမထားသလိုဒုက္ခသည်များရဲ့အဆင့်တန်းနဲ့ဆက်ဆက်သောစီကံသတ်မှတ်ချက်များဆိုင်ရာ1969ခုနှစ်သဘောတူစာချုပ်ကိုလည်းလက်မှတ်ထိုးမထားပါဘူး။ဝန်ကြီးချုပ်မိုဒီရဲ့အခုခီးစဉ်အတွင်းမှာတော့ငလျင်တန်တင့်ပကံဖျားတွေပြုပြင်ထိန်းသိမ်းရေးဆိုင်ရာနားလည်မှုစာချုပ်လွှမ်းတရက်ကိုလည်းလက်မှတ်ရေးထိုးဖို့ရှိပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါ။အခုလို VOA မြန်မာပိုင်းကတင်ဆက်နေတဲ့စနေနေ့နက်ခင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။နားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။မြန်မာနိုင်ငံအပါအဝင်အာရှဒေသတဝန်းကနိုင်ငံအတော်များများဟာမုတ်တုံရာသီရောက်လာတိုင်းဆိုးရွားတဲ့ရာသီဥတုတန်းကိုနှစ်စင်လိုခံစားနေရတာပါ။အခုရက်ပိုင်းအတွင်းမိုးကြီးရေရှမ်းမှုတွေကြောင့်အိန္ဒိယနဲ့နီပေါနိုင်ငံတွေမှာလူတွေတိတ်ငဲ့ချီပြီးရေဘေးဒုက္ခကြုံနေရပါတယ်။ကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါ
။အခုရက်ပိုင်းနေ့အတွင်းမုတ်တုံမိုးတွေအကြီးကျယ်ရွာပြီးတော့ရေကြီးမှုတွေဖြစ်ခဲ့လို့နီပေါနိုင်ငံမှာလူ149ဦးသေဆုံးပြီး28ဦးပျောက်ဆုံးနေပါတယ်။လူနေအင်ဂျင်နှစ်သိန်းခွဲလောက်လည်းထိခိုက်ပျက်စီးခဲ့ရပါတယ်။အခုတော့နေရာတော်တော်များများမှာရေတွေပြန်ကျနေပြီဆိုပေမဲ့လည်းရေကြီးခဲ့တဲ့ဒဏ်တွေကြောင့်အိမ်တွေပျက်စီးဆုံးရှုံးခဲ့ရတဲ့လူတွေအတွက်ပြန်လည်ထူထောင်ရေးကိစ္စတွေမှာအကြီးအကျယ်ရုန်းကန်နေရပြန်ပါတယ်။နီပေါနိုင်ငံတောင်ပိုင်းဒနုစာခရိုင်ကရေဘေးဒုက္ခသည်တဦးဖြစ်တဲ့ရဂျီဆေရာကအစိုးရအနေနဲ့ပြန်လည်ထူထောင်ရေးမြန်မြန်လုပ်ပေးဖို့ကိစ္စကိုဦးစားပေးလို့ဆောင်တဲ့တယ်လို့ဆိုပါတယ်။
किलो चार मिलेगा कपड़ा मिलेगा दाल मिलेगा तिरपाल मिलेगा
ကျွန်တော်တို့ဆန်2ကီလိုပဲရထားပါတယ်။ယာယီတဲလုံးနဲ့ဥပစာတွေကိုတခြားအဖွဲ့အစည်းတွေကကူညီပါတယ်။အဓိကပြဿနာကကျွန်တော်တို့အိမ်ကပြန်ပြင်လို့မရတော့တဲ့ဒီတက်သွားတဲ့ကိစ္စပါ။ရေဘေးဒုက္ခတွေအားလုံးအကူအညီတွေရနေတာမဟုတ်ပါဘူး။ကျွန်တော်တို့အသက်မတည်ပဲကြံခဲ့တဲ့ဆိုပေမဲ့အိမ်တွေပြန်ဆောက်နိုင်ဖို့အကူအညီတွေလိုနေပါသေးတယ်။အဲဒါကြောင့်အစိုးရကကူညီဖို့ကျွန်တော်တို့တိုက်တွန်းနေတာပါ။အ
ိန္ဒိယနိုင်ငံနဲ့ကပ်ရက်ရှိတဲ့နီပေါနိုင်ငံတောင်ပိုင်းကခရိုင်တွေဟာရေကြီးတဲ့တံကိုအဆိုးဆုံးခံခဲ့ကြရတာပါ။တက်တော်ပြုံတိမှုနဲ့ဆင်းရဲမွဲတေမှုတွေအပြင်ကြိုတင်ပြင်ဆင်မှုတွေနှဲပါတဲ့အတွက်ဒီနေရာတွေမှာဒီလောက်ထိရေကြီးတဲ့တံကိုဆိုးဆိုးရွားရွားခံခဲ့ရတာလို့ကြွန့်ကျင်သူတွေကဝေဖန်ကြပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းနီပေါနိုင်ငံတောင်ပိုင်းအိန္ဒိယနိုင်ငံတဝန်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းတွေမှာပြင်းထန်တဲ့မုတ်တုံမိုးတံတွေကြောင့်ရေကြီးမှုတွေမြေပြိုမှုတွေဖြစ်ပေါ်ခဲ့ပါတယ်။အဲဒီမှာလူတစ်ထောင်ကျော်သေဆုံးခဲ့ရပြီးလူသန်း40လောက်ကအိုးအိမ်တွေစိုက်ပျိုးရေးတွေနဲ့သူတို့ရဲ့စီးပွားရေးတွေပျက်စီးခဲ့ကြရတာပါ။အိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီရဲ့အရှေ့ပိုင်းစင်ကြေဘုံရပ်ကွက်တွေမှာလည်းမိုးရေအကြီးကျယ်ရွာချခဲ့ပြီးမြေပြိုမှုဖြစ်ခဲ့လို့လူနှစ်ဦးသေဆုံးပြီးတော့၅ဦးကိုကယ်တင်နိုင်ခဲ့တယ်လို့တောက်ကြနေတုန်းကအိန္ဒိယလုံခြုံရေးတွေကပြောပါတယ်။အိန္ဒိယနိုင်ငံကစီးပွားရေးအချက်အချာမျိုးဖြစ်တဲ့မွန်ဘိုင်းမြို့လေရေကြီးတဲ့တံကိုဆူဆူရွာရွာခံခဲ့ရတာပါ။ရုံတွေကျောင်းတွေလမ်းတွေရေမြုပ်ခဲ့ပြီးတော့လူ60လောက်သေဆုံးခဲ့ပါတယ်။အဲ့ဒီရေကြီးတဲ့ဒဏ်ကြောင့်နှစ်ပေါင်း118နှစ်ရှိတဲ့အဆောက်အဦတစ်ခုကြာသပတေးနေ့တုန်းကပြိုကျခဲ့လို့အဲ့ဒီနေရာထဲမှာပဲလူ33ဦးသေဆုံးခဲ့ပါလေ။မွန်ဘိုင်းမြို့ခြေစိုက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူ DB Goinka ကမွန်ဘိုင်းမြို့မှာပြီးခဲ့တဲ့7နှစ်အတွင်းသဘာဝပတ်ဝန်းကျင်ဆိုင်ရာတိုးတက်မှုဘာမှမရှိခဲ့ဘူးလို့ဆိုပါလေ
။ For the past 12 years it seems that we have learned nothing. Nothing has actually improved.
2005ခုနှစ်မွန်ပိုင်းရေကြီးမှုအပြီးလွန်ခဲ့တဲ့7နှစ်အတွင်းကျွန်တော်တို့ဘာမှသင်ခန်းစာယူခဲ့ကြဖို့မရပါဘူး။တကယ်တမ်းလက်တွေ့ဘဝမှာဘာမှတိုးတက်လာတာမတွေ့ဘူး။မြို့တော်စီပင်တာယာကလည်းရင်းနှုံမြောင်းကိစ္စပြောနေတာပါပဲ။မွန်ပိုင်းမြို့ပြထွန်ကားရေးအဖွဲ့ကလည်းမိသည့်မြေကြီးကိုကြေကြေနဲ့နဲ့နဲ့တူးရမယ်လို့ပြောနေတာပါပဲ။ရေတွေကိုထုတ်ပြစ်မဲ့ဆက်ယုံတွေစောင့်မယ်လို့ပြောနေတာပါပဲ။ဒါပေမဲ့လည်းတကယ်တမ်းမှာမွန်ပိုင်းပြည်သူတွေအတွက်ဘာမှအထောက်အကူမရပါဘူး။ဒါကနှစ်စဉ်နှစ်တိုင်းကျွန်တော်တို့ကြုံနေရတဲ့တကယ်ပြဿနာပါ
။တကယ်တော့မွန်ဘိုင်းမြို့တစ်ခုတည်းနဲ့မကပါဘူး။အိန္ဒိယမြို့ကြီးတွေဖြစ်ကြတဲ့ကိုလကတာ၊ဟိုက်ဒရာဘတ်၊ဆရီနဂါနဲ့ချင်းနိုင်မြို့တွေမှာလည်း2005ခုနှစ်ကနေ2015ခုနှစ်အတွင်းပြင်းထန်တဲ့ရေကြီးမှုဒဏ်တွေကိုခံစားခဲ့ကြရတာပါ။ရေကြီးမှုတွေဟာတစ်ဖြည်းဖြည်းနဲ့အကျဉ်းကြီးအတွက်များများဖြစ်လာလိမ့်မယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်မုန်တိုင်းတွေဟာလည်းပိုပြီးတော့ပြင်းထန်လာမယ်။အချိန်ခါမဟုတ်မိုးရွာသွန်းမှုတွေလည်းပို့ပြီးတော့ရှိလာလိမ့်မယ်လို့သိပ္ပံပညာရှင်တွေကသတိပေးနေတာပါဒါပေမဲ့လည်းအိန္ဒိယနီပေါနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကတော့အဓိကကြတဲ့အပြောင်းလဲတွေကိုလှုပ်ဆောင်ဖို့သူတို့မှငွေမရှိဘူးလို့ဆိုနေကြပါတယ
်ကိုကျော်အောင်လင်းပါရှင် VOA မြန်မာပိုင်းကနေနေ့စဉ်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေရမှာဒီကနေ့မနေ့အတွက်တော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစတာတွေကိုမကြခင်တင်ဆက်မှာပါရှင်အခုတော့မကြခင်ကျင်းပါတော့မယ် Brisk ထိပ်သီးစီဝေးရဲ့ထူးခြားချက်တွေကိုပြောပြမှာပါနိုင်ငံ၅နိုင်ငံပါဝင်တဲ့စီးပွားရေးအင်အားကောင်းစားနိုင်ငံများ BRICS ထိပ်သီးစည်းဝေးပွဲကိုတနင်္ဂနွေနေ့ကြာလို့ရှိရင်တရုတ်နိုင်ငံမှာကျင်းပတော့မှာပါ။ကမ္ဘာရေးရာတွေအပေါ်အနောက်နိုင်ငံတွေရဲ့ဩစာလွှမ်းမိုးမှုကိုတံပြန်နိုင်ဖို့ BRICS နိုင်ငံတွေကသူတို့ရဲ့ပူးပေါင်းစည်းပွားအင်အားကိုပြသဖို့ရည်ရွယ်တဲ့အစည်းအဝေးပွဲလို့လည်းလေ့လာသူတွေကပြောကြပါဗျ။အထူးသဖြင့်တရုတ်သမ္မတကနိုင်ငံတကာရေးရာမှာဥဆောင်နိုင်သူဖြစ်တဲ့ဆိုတာကိုကမ္ဘာအလယ်မှာပြသဖို့ကြိုးစားနေတယ်လို့လည်းသုံးသပ်ချက်တွေရှိနေပါဗျ။ Beijing မြို့တော်ကနေသတင်းတောက် William Ike နဲ့ Cyber Discubata တို့ပေးပို့တဲ့သတင်းတွေကိုအခြေခံပြီးတော့မဆုမျက်မွန်ကဆက်ပြီးတင်ပြမှာပါရှင်။
BRICS လို့အတူကောက်ခေါ်တဲ့တရုတ်၊ဘရာဇီး၊ရုရှား၊အိန္ဒိယနဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့စီးပွားရေးအင်အားကောင်းစားနိုင်ငံများထိပ်သီးစည်းဝေးပွဲကိုတရုတ်နိုင်ငံအရှေ့တောင်ပိုင်းရှာမိန်မြို့မှာကျင်းပမှာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေကြားသိတာတဲ့သဘောထားကွဲမှုတွေရှိနေချိန်အိန္ဒိယတရုတ်နိုင်ငံကသူ့ရဲ့နိုင်ငံရေးနဲ့စီးပွားရေးအကျိုးအတွက် BRICS အဖွဲ့ကိုအသုံးချနေသလားဆိုတဲ့တန်တရားတွေရှိနေချိန်မှာဒီထိပ်သီးစည်းဝေးပွဲကိုကျင်းပတာဖြစ်ပါတယ်။သမ္မတ ထရမ့်အဆိုအရကအမေရိကန်ဦးစားပေးဆောင်ရွက်နေချိန်မှာတရုတ်နိုင်ငံကတော့နိုင်ငံဆောင်အကျိုးကိုဦးစားပေးလုပ်နေပါတယ်ဆိုတာပြသဖို့အခွင့်အလမ်းကောင်းအဖြစ်တွက်ထားတာသိကြတယ်လို့အမေရိကန်အခြေစိုက် Asia Pacific Center for Security Studies အဖွဲ့ကပါမောက်ခမိုဟာမာလီကပြောပါတယ်မိတ်ဆွေနိုင်ငံမဟာမိတ်နိုင်ငံသိပ်မများတဲ့တရုတ်ကဖွံ့ဖြိုးစဉ်နိုင်ငံလေးတွေအလေအလတ်နိုင်ငံတွေနဲ့နိုင်ငံဆောင်ပါဝင်တဲ့ဆွေးနွေးပွဲတွေဗန္နာရေးအဖွဲ့အစည်းတွေကိုများနိုင်သမျှများအောင်လုပ်ဖို့စိတ်အားတန်နေတယ်လို့ပါမောက်ခမလီက VOA ကိုပြောကြားခဲ့ပါတယ်။ BRICS ထိပ်သီးစည်းဝေးပွဲကျင်းပတဲ့အတွက်တရုတ်သမ္မတရှီဂျင်းပင်ကိုကမ္ဘာခေါင်းဆောင်တယောက်အဖြစ်ပို့ပြီးအမြင်ရောက်စေတယ်လို့တရုတ်ပြည်သူတချို့ကလည်းယုံကြည်နေကြပါတယ်။ဒါပေမဲ့ BRICS အဖွဲ့ထဲမှာပါတဲ့ရုရှားနဲ့အိန္ဒိယနိုင်ငံတွေဘက်ကဒါကိုသဘောတူရဲ့လားဆိုတာမေးခွန်းထုတ်စရာဖြစ်ပါတယ်။အာရှအလယ်ပိုင်းနိုင်ငံတွေမှာအခြေခံစောက်အုံတွေတိုးတက်ဖွံ့ဖြိုးစေတဲ့တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းကိုရုရှားတို့ဘက်ကတက်တက်ကြွကြွထောက်ခံခြင်းမရှိပါဘူး။ရုရှားကိုယ်တိုင်ကအာရှဥရောပစီးပွားရေးသမဂ Eurasian Economic Union အစီအစဉ်ကိုလုပ်နေတာပါ။တခါတရုတ်နဲ့အိန္ဒိယကလည်းသဘောထားကွဲမှုတွေရှိပါတယ်။နှစ်နိုင်ငံနယ်စပ်မှာဘူတန်နိုင်ငံကဒိုကံကုန်းပြင်မြင့်ကိစ္စနဲ့ပတ်သက်လို့စည်ရေးပဋိပက္ခဖြစ်လာတော့မယ့်အထိတင်းမာမှုတွေလက်တလောမှာပဲဖြစ်ခဲ့တာပါ။တရုတ်အစိုးရဟာတရုတ်နိုင်ငံထဲမှာနိုင်ငံတကာအဖွဲ့အစည်းတွေတည်ထောင်လာအောင်အခုနောက်ပိုင်းနှစ်တွေမှာအားပေးလာပါတယ်။ BRICS အဖွဲ့ထဲမှာတခြားနိုင်ငံတွေပိုပါဝင်လာအောင်လို့ BRICS Plus အဖြစ်နဲ့တိုးချက်ဖို့လည်းတရုတ်အစိုးရကလက်တလောမှာပဲအဆိုပြုခဲ့ပါတယ်။ဒါပေမဲ့ဒီအဆိုပြုချက်အပေါ်ကြံအဖွဲ့ဝင်နိုင်ငံတွေကခိုင်ခိုင်မာမာကန့်ကွက်ခဲ့ကြပါတယ်။
China want to be the leader for this organization. The other four may not necessarily agree. So that's why.
ရုပ်ကအဖွဲ့ခေါင်းဆောင်ဖြစ်ချင်တယ်။ဒါပေမဲ့တခြားလေးနိုင်ငံကလက်ခံခြင်းမှလက်ခံပါပါ။ဒါကြောင့်ရုပ်ကနောက်ထပ်အဖွဲ့အစည်းထပ်ပါလောင်းတွန်းတွန်းတိုက်တိုက်လုပ်နေတာဖြစ်ပါတယ်
။တရုတ်ယောပနိုင်ငံတကာစီးပွားရေးတက္ကသိုလ်ကဗန္နာရေးနဲ့စီးအင်းဌာနပမောက္ခ Oliver Ree ရဲ့သုံးသပ်ချက်ပါအဖွဲ့ပို့ပြီးခိုင်မာစေဖို့ထက်တရုတ်ရဲ့အနေအထားပို့ပြီးအားကောင်းစေဖို့လို့တချို့ကလည်းပြောကြပါတယ်။တင်းငွေတွေနေ့ကနေအင်္ဂါနေ့အထိရှာမိန်မြို့မှာကျင်းပမဲ့ထိပ်သီးစည်းဝေးပွဲမှာတော့ဒီကိစ္စကိုတရုတ်အစိုးရကရှေ့လန်းတင်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့ BRICS Plus အဖြစ်နိုင်ငံတွေတိုးချဲ့ဖို့ဘာကြောင့်အရေးကြီးတယ်ဆိုတဲ့အကြောင်းတွေကိုနောက်မှထပ်ပြီးရှင်းပြဖို့လိုမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ရီကပြောကြားခဲ့ပါတယ်။ပါမောက္ခ Oliver Ree ကတော့လက်ရှိရှိနေတဲ့ BRICS အဖွဲ့ဝင်၅နိုင်ငံကြားမှာစီစီလုံးလုံးရှိစေမဲ့ကိစ္စတွေကိုရှာဖွေဖို့လိုမယ်လို့ခုလိုပြောပါတယ
်။ I think the BRIC is kind of falling apart due to many different kind of reasons.
အကြောင်းချက်တော်များများကိုအခြေခံပြောရရင် BRICS အဖွဲ့ကြီးဟာပြိုကွဲနေပြီလို့ကျွန်တော်ထင်ပါတယ်။အဖွဲ့ဝင်၅နိုင်ငံအနေနဲ့အဖွဲ့အစည်းတစ်ခုတည်းမှာပဲပါဝင်မနေသင့်ပါဘူး။
အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီမှာမတူညီမှုတွေအများကြီးရှိနေတယ်လို့သူကပြောပါတယ်။ BRICS အဖွဲ့ဟာကုန်သွယ်ရေးအဖွဲ့ကြီးမဟုတ်တဲ့အတွက် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့ဆုံးဖြတ်ချက်တွေအပေါ်မှာလွှမ်းမိုးအောင်မလုပ်နိုင်ပါဘူး။ဒါအပြင်ဒီအဖွဲ့နဲ့ကုန်သွယ်ရေးမမျှတမှုဟာကြီးမားတယ်လို့ BRICS ရဲ့စီးပွားဘက်နိုင်ငံတချို့ကလည်းထောက်ပြနေပါတယ်။တရုတ်နဲ့စီးပွားရေးမှာသူများနိုင်ငံတွေစီကဝယ်တာထက်သူတို့ကုန်ပစ္စည်းတွေရောင်းတာပိုများတဲ့အတွက်ကုန်သွယ်ရေးမမျှတဘူးလို့ပြောကြတာပါ။ဒါပေမဲ့တရုတ်နိုင်ငံကတော့ကမ္ဘာလူဦးရေရဲ့40ရာခိုင်နှုန်းကိုကိုစားပြုထားတဲ့ BRICS အဖွဲ့ကြီးဟာအင်အားကောင်းစားဈေးကွက်တွေပို့ပြီးတိုးတက်ရမယ်ဆိုတဲ့ရည်မှန်းချက်နဲ့စီးပွားရေးပုံမခိုင်မာအောင်လုပ်နေတယ်လို့ပြောပါတယ်။ဒါအပြင်နိုင်ငံတကာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးတဲ့အခန်းကနေပို့ပြီးပါဝင်လာနေပြီလို့တရုတ်နိုင်ငံသားရေးဝန်ကြီးဟွမ်ဟီကပြောပါတယ်ရှင်။
ာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင်
။လူနေညာတွေအကူအညီလိုအပ်နေပါတယ်။ဒါပေမဲ့စူရိုဖိနစ်ခံရတာဟာဒေါအောင်ဆန်းစုကြည်ကိုအပြစ်တင်စရာမဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ The Washington Post သတင်းစာရဲ့ editor ဆီ Lex Raffel ဆိုသူရေးသားပေးပို့ထားတဲ့စာကိုမူရင်းအသုံးအနှုန်းတိုင်းပြန်ဆိုတင်ပြလိုပါတယ်။ထောက်ခံပြောကြားရတာလွယ်ပါတယ်။ဒါပေမဲ့အစိုးရအဖြစ်တာဝန်ယူအုပ်ချုပ်ရတာခက်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေဖိနှိပ်ချုပ်ချယ်ခံကြရပါတယ်။သို့တော်လည်းရိုဟင်ဂျာတွေအပေါ်မတော်မတရားမှုကိုဖုံးကွယ်ဖို့မြန်မာအစိုးရကြိုးပမ်းဆိုတဲ့အဂူလာဆက်စစ်ရဲ့နေရုံက Washington Post သတင်းစာ editor အပေါ်မှာရေးသားခဲ့တာကတော့ပြင်းထန်လွယ်နေပါတယ်။ဒေါံဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအရာသားအစိုးရဟာတကယ်တော့အုတ်ထုတ်ပိုင်ခွင့်ညှင်းပယ်ခြင်းခံထားရတဲ့အစိုးရပါ1962ကနေ2015အထိတိုင်းပြည်ကိုအုပ်စိုးလာခဲ့တဲ့စစ်တပ်ကသူတို့မူတိုင်ထိန်းထားဆဲဖြစ်ပါတယ်ခင်းဖြစ်တဲ့နေရာတွေကိုကလပ်သမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့လာရောက်ရေးကိစ္စညှင်းဆန်တာဟာအရာသားအစိုးရမဟုတ်ပဲစစ်တပ်သားဖြစ်ပါတယ်စစ်တပ်ရဲ့ဒီရည်ရည်ကိုဗုဒ္ဓဘာသာဝင်အများစုကလည်းထောက်ခံကြပါတယ်အခုရိုဟင်ဂျာမွတ်စလင်တွေအပါအဝင်တခြားဘာသာကြားတွေကြောင့်မြန်မာပြည်သူတွေနေစရာမဲ့ဖြစ်လာလိမ့်မယ်ဆိုတဲ့ကြောက်စိတ်ကိုစီအစိုးရကဆယ်စုနှစ်များစွာမြန်မာပြည်သူတွေပေါ်သတင်းပေးထားခဲ့ပါတယ်။ Washington Post ရဲ့ editor အဖွဲ့အနေနဲ့တရားမမျှတမှုကိုကာကွယ်ရေးသားမဲ့အစားကင်တွယ်ရခက်ခဲတဲ့ရိုဟင်ဂျာပြဿနာကိုသတင်းစာပရိသတ်စီအောင်ပညာပေးရေးသားတင်ပါတယ်။ရှေ့မှာဒီလူတွေအပေါ်ပူကောင်းအောင်ဘယ်လိုဆက်ဆံနိုင်မလဲဆိုတာကိုပြောတင်ပါတယ်။မွတ်စလင်ဟုတ်တဲ့တခြားသောတိုင်းရင်းသားလူမျိုးစုတွေနဲ့မြန်မာစစ်တပ်အကြား1948လွတ်လပ်ရပြီးကြတဲ့ကဖြစ်လာတဲ့ပြည်တွင်းစစ်ကိုအဆုံးမသတ်နိုင်သေးသရွေ့ရိုဟင်ဂျာပြည်ထောင်ဟာလည်းဖြည့်ဆည်းမှုခက်ခဲလိမ့်မယ်ဆိုပြီးရေးသားထားပါခင်ဗျာ။ရခိုင်ပြည်ထောင်ရဲ့ကြီးမားတဲ့အန္တရာယ်ဆွဲကောင်းစဉ်ဒီ Bengal Post မှာ Making Power Keep Can ရေးသားထားဆက်လက်ပြီးအကြောင်းတင်ပြလိုပါရစေ။ရခိုင်မြောက်ပိုင်းလူမျိုးရေးစခန်း30ကိုမွတ်စလင်စစ်သွေးကြော်ရဲ့အချင်းကိုက်တိုက်ခိုက်တဲ့လူရဟာဟရကင်းအယ်ယကင်းတဖြစ်လေ ARS ရဲ့လက်ချက်ဖြစ်ပါတယ်။အခုပြင်းထန်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာညဉ့်ညာရေးဖြစ်စဉ်ပါဝင်တခြားစင်ခေါ်မှုအများအပြားကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်ဘယ်လိုဖြစ်လာနိုင်တယ်လဲဆိုတာအဓိကစဉ်းစားမှာဖြစ်ပါတယ်။ရိုညာမွတ်စလင်တွေအများအပြားရှိနေတဲ့အထူးသဖြင့်မောင်တော်ဘူးစီတောင်ဒေသမှာတင့်မာမှုတွေလက်နဲ့ချီပြီးဆက်လက်ရှိနေပါလိမ့်မယ်။လူအသိုင်းအဝိုင်းတွေအကြတန်တရားတွေပုံမှုကြီးထွက်လာနိုင်ပါတယ်။လူငယ်ရေးတပ်ဖွဲ့တွေရဲ့ပူမိုအင်အားသုံးတုံ့ပြန်မှုတွေနဲ့လူတိုင်းဝိုင်း200အကြာပဋိပက္ခတွေတောင်စတင်ဖြစ်လာနိုင်ပါတယ်။ဒီအတွက်စစ်တပ်နဲ့ ARS ရဲ့အပါအဝင်ပတ်သက်နေတဲ့ဘက်ပေါင်းစုံကထိနေမင်းလှုပ်ဆောင်ဖို့လိုအပ်ပါလိမ့်မယ်။တရားဥပဒေစိုးမိုးရေးကိုဖော်ဆောင်ပြီးအပြစ်မဲ့အရသားတွေကိုအပြစ်ဝအကာအကွယ်ပေးရပါလိမ့်မယ်။အဓိကအဖြစ်အစိုးရမှတာဝန်ရှိသလို ARS ရဲ့တောင်းကျမ်းသူတွေဘက်ကလည်းနောက်ထပ်တိုက်ခိုက်မှုတွေကိုမလုပ်ဘဲဆောင်ကျဉ်ဖို့လိုပါတယ်။ကိုဖီအနန်ရဲ့ထောက်ခံတင်ပြချက်တွေဟာဘယ်လိုဝင်ရှိနေပါစေ။ရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်တိုင်းရင်းသားဗုဒ္ဓဘာသာတွေကသူတို့ရဲ့အသီးမှတ်ပြည်နယ်ယဉ်ကျေးမှုဆိုင်ရာကွဲလွဲချက်တွေကိုအချင်းချင်းညှိနှိုင်းလိုတဲ့စိတ်ဓာတ်ရှိဖို့ကအရေးကြီးတယ်ဆက်သဖြင့်ရေးသားထားပါတယ်ခင်ဗျာ
ဒီခန်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ကျန်းဖက်ပြည်ပခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့ရပ်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။ရခိုင်ပြည်ပခါနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြများလူတွေတို့ရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်နှုတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က2323822999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ Facebook မှာဒီ VOA မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲ့ဒီမှာ message ပြဖို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တို့ရရှိနေကိုကြည့်လို့ပါတယ်ခင်ဗျာ
။ဆက်လက်ပြီးတော့စနေနေ့နဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ပြမှာပါရှင
်ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခူလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကြိုက်ထားတာပေါ့ရှင်ဒီသုံးဆင့်တက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းစစ်ဖြစ်ကြစဉ်ပြစ်ကြခတ်ကြထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝစ်စကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီတော့ရပတ်တယ်လို့ George Scobie ရဲ့ဥမာကိုနားဆင်ကြကြရအောင
် When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အတည်ပြုရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, US automakers had to bite the bulletAnd cut jobs.
Maluem shonda anje luya romi suyi belu piomli.
Bite the bullet.
Lupio luya bari. Era karo dinim netwe dimpia gere idiom atume pipari.
Tonala dan tinsanide American tong English season go. VOA myama bai yotan ye tanila ni nyanni kin season ni ma jishu ape nai jabare shin. Aku selabi dimpia me amyo tami kana ma ro American amyo tami ri.တန်းတူအခွင့်အရေးရရှိဖို့ကြိုးပမ်းမှုနဲ့ပတ်သက်ပြီးတမိုင်းမှာတည်တည်နဲ့အထင်ကရစွမ်းဆောင်ချက်တွေအကြောင်းကိုဒေါ်လှလတန်းကစူးစီးတင်ပြထားပါတယ်ရှင် You can bend but never break me Cause it only serves to make me More determined to achieve my final goal
ဒီအစီအစဉ်ကချမအခွင့်အရေး50စီစတူရတဲ့ရာစုဖြစ်စေရပါမယ်လို့ပြောခဲ့သူကတော့ပွဲလွန်လေးပြီဖြစ်တဲ့နယူးယောက်ဒီမိုကရက်အောက်လွှတ်တော်မှဘယ်လာအက်ဘ်ဆက်ပဲဖြစ်ပါလေ။မြို့သမီးရေးလှုပ်ရှားမှုကိုထောက်ခံသူအောက်လွှတ်တော်မှဘယ်လာအက်ဘ်ဆက်ရဲ့ကြိုးပမ်းမှုကြောင့်1980ခုနှစ်မှာအမေရိကန်လွှတ်တော်ကဩဂုတ်လ26ရက်နေ့ကို Women's Equality Day မြန်မာညတန်းတူခွင့်ရေးနေ့ဖြစ်တတ်မှတ်ပေးခဲ့တာဖြစ်ပါတယ်။အောက်ကလ26ရက်ကိုရွေးရခြင်းအကြောင်းကတော့1848ခုနှစ်ကနယူးယောက်ပြည်နယ်ဆနကာဖောလ်စီကဘာပေါ်မှာပထမဦးဆုံးမြန်မာအခွင့်အရေးညီလာခံကနေတည်တည်ခဲ့တဲ့1920ခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်19အရအမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့အထိမ်းအမှတ်နေ့ကြောင့်လည်းဖြစ်ပါတယ်။1998ခုဧပြီလမှာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့မြို့မိများအခွင့်အရေးကိုကြိုးပမ်းဆောင်ရွက်ပေးခဲ့သူဘယ်လာအက်ဘ်ဆက်ဟာရှီနီတူနိုင်ငံရေးသမားတူလည်းဖြစ်ပါတယ်။သူ့အနေနဲ့1980ခုဒီမိုကရက်ပါတီကနယူးယောက်အောက်လွှတ်တော်မှဖြစ်လာစဉ်ကထိုစဉ်အောက်လွှတ်တော်မှအမှတ်435ဦးနဲ့6ဦးသာအမျိုးသမီးရှိခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်မှဥယေတရာအနည်းအမျိုးသမီးဥယေရာကဘယ်လောက်ရှိပါတယ်ဆိုတာကိုဘယ်လက်အက်ဘ်ဆက်ကမေးခွန်းထုတ်ခဲ့တာကတော့
There is not even one woman among the 100 US senators
ထက်လွှတ်တော်မှတရာအနည်းအမျိုးသမီးတဦးမှမရှိပါဘူးဒီလိုအခြေအနေမျိုးဟာမတရားဘူးဆိုတာကို အမျိုးသမီးရောအမျိုးသားတွေရောနိုင်ငံရေးပါတီကြီးတစ်ခုစလုံးကပါရှုမြင်ထားကြပါတယ်လို့ Ballet Exit ကပြောသွားတာဖြစ်ပါတယ်အခုလက်ရှိမှာတော့အမေရိကန်ထက်လွတ်တော်မှာအမျိုးသမီးအမတ်20ဦးရှိပြီးအောက်လွတ်တော်မှာတော့အမျိုးသမီးအမတ်84ဦးရှိလာပြီးဖြစ်ပါတယ်အောက်လွတ်တော်အမတ် Ballet Exit ဟာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့ယုံကြည်မှုကြီးမားစွာနဲ့လှုပ်ဆောင်ခဲ့ရမှာတတိရှိရှိအပေါင်းအရင်တန်တန်နဲ့ပြောကြားခဲ့တာတွေနဲ့အမတ်တရတွေအများကြီးရှိပါတယ်တခုကတော့
A woman's movement is a movement of all women and fundamental
မြို့သမီးတို့ရှာမှုဟာအမျိုးသမီးအလုံးကိုကုစားပြုတာဖြစ်ပါတယ်မြို့သမီးလှုပ်ရှားမှုမှာအရေးကြီးတာကမြို့သမီးအလုံးတစုတစည်းတည်းထွက်လာကြပြီးအတူပိခေါ်တွေကိုဖလှယ်ကြမယ်တွေ့ကြုံနေရတဲ့ပြဿနာတွေကိုဝိုင်းဝန်းဖြေရှင်းကြဖို့ဖြစ်ပါတယ်လို့သူကပြောသွားတာဖြစ်ပါတယ်ဒါအပြင်အမျိုးသမီးများကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့လေသူက
It's our problems it's ours it's us it's our today and more than today it's our tomorrow
အမျိုးသမီးတွေရဲ့ပြဿနာဟာကျမတို့အားလုံးနဲ့ဆိုင်ပါတယ်ကျမတို့ရဲ့မျက်မှောက်ကာလအတွက်တာမဟုတ်ပါဘူးအနာဂတ်အတွက်လည်းဖြစ်ပါတယ်ဒီကလေးကျမတို့စူဝေးတာဟာအနာဂတ်ဘဝရှိရေးအတွက်ဖြစ်ပါတယ်ကျမတို့အတွက်ကျမတို့နေထိုင်နေတဲ့လူမှုအဖွဲ့အစည်းအတွက်ကျမတို့ရဲ့တာသမီတွေတာသမီတွေရဲ့အတိုင်းအဝန်းတွေအတွက်ပြင်တို့တွေရဲ့မျှော်လင့်ချက်တို့တွေရဲ့အနာဂတ်အတွက်လည်းဖြစ်ပါတယ်ဒါအပြင်ကျမတို့မျိုးကျမတို့ပြည်နယ်ကျမတို့နိုင်ငံအတွက်လည်းဖြစ်ပါတယ်လို့ Ballet Exit ကမြို့သီးများတန်းတူအခွင့်အရေးလှုပ်ရှားမှုရဲ့အ내တီဘဲကိုပေါ်ဆောင်သွားခဲ့တာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုမှ Ballet Exit တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေကြောင့်လေကြားမတန်းတူအခွင့်အရေးမှာဒီနေ့တိုးတက်မှုတွေအများကြီးရရှိထားပြီးဖြစ်ပါလေ။အမေရိကန်မှာအမျိုးသမီးတန်းတူအခွင့်အရေးဖြစ်လာဖို့ကတော့မဲပေးပိုင်ခွင့်ရရှိရေးကနေစတင်ခဲ့တာဖြစ်တဲ့အတွက်ကြောင့်လေ1848ခုနှစ်ကကျူပန်ခဲ့ကြတဲ့အမျိုးသမီးတွေရဲ့တမိုင်းကိုတင်ပြလိုပါတယ်။မော်လီမက်ဂရဂါကတော့ NUHB လို့ထုတ်ောက်ခေါ်တဲ့အမျိုးသမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးအမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
်။ Well, I think the most noted personality of the women's rights movement is in terms of women.
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်နီလာကန်မှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကန်နောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့ဒန်းဒူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောင်းဆိုခဲ့တယ်လို့မြို့သီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာ Susan B. Anthony က Elizabeth Cady Stanton နဲ့အတူ New England မှာမတည်ခဲ့ကြတာဖြစ်ပါတယ်။ Elizabeth Cady Stanton ကတော့ဘယ်သူပါလဲ Miss McGregor က
The major personality at Seneca Falls was a woman.
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာနီလာကမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်။သူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီဂျင်ညာစာရန်မှာရေးသားခဲ့ပါတယ
်။ကုလို1848ခုနှစ်ကစလို့Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုမြို့သမီးအချို့တော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာ Wyoming ပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင် 1920 ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16ရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများခွင့်လှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ်စနကဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်းတူခွင့်ရေးကြီးညာစာရန်ကြီးကိုစနကဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident. That all men and women are created.
created equal, that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်မြို့သားမြို့သမီးအားလုံးဟာလူသားတွေဖြစ်ကြပါတယ်ဘုရားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ကျညာစာတန်းကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်ဆက်ရှင်နဲ့19ရာစုကမြို့သမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုခိတိမိမိစကားအသုံးနှုန်းနဲ့ကျညာစာတန်းကြီးမှာဝေဖန်ထားပါတယ
် He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြပဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊နေရာပိုင်ဆိုင်ခွင့်တွေ၊လစာဘယ်လောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင်းကို
He has monopolized nearly all the profitable employments.And from those she is permitted.
ညာစွန်ကြီးမမေအလားလားရှိတဲ့အလုပ်ကိုင်းတွေအားလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါလေ။မျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls ကြီးညာစာရန်ကြီးမှထောက်ပြထားပါလေ။ဒါကြောင့်မို့လဲမျိုးသမီးတရားလုံးကမချေနှက်ကြဘူးလို့လေကြီးညာစာရန်ကြီးမှထောက်ပြထားပါလေ။
Now, in view of this entire disfranchisement of one half the people of this country, we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမချေနှက်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့Seneca Falls တင်ညာစာရန်ကြီးမှာဖော်ပြထားပါအကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တကိုရေကုန်းချုပ်အပ်ပါရဲ့ရှင
်ဒေါ်လာလတန်းရဲ့အမျိုးသမီးကန္တပါရှင်အခုတော့တိတ်ပန်တဲ့ဤပညာကန္တကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့တင်ဆက်မှာပါ
မြန်မာနိုင်ငံမှာညံ့များဆဆနဲ့ဒုရဲကြီးကြီးမားမားတွေ့ရတဲ့ကြောက်စင်းဟာနာမည်ကသာကြောက်စင်းဖြစ်ပေမဲ့အယောင်မစင်းပဲတခြားအယောင်မျိုးစုံကိုတွေ့နိုင်တယ်လို့ဒီလိုအယောင်အမျိုးမျိုးရှိတဲ့ကြောက်စင်းကိုအလင်းပိတ်တဲ့အနေထားရောအလင်းထောက်ထွက်လို့နေပါကြီးနေတဲ့အမျိုးအစားရောတွေ့နိုင်ပါလေဒီကြောက်စင်းရဲ့အယောင်အသွေးတွေနဲ့ပတ်သက်ပြီးကြောက်မြပညာရှင်ဦးတင်ကျော်သားကပြောပြပေးမှာပါကဘာမှာတွေ့ရတဲ့အရေးသေးကောင်းတဲ့ကြောက်စင်းအားလုံးရဲ့80ရာခိုင်နှုန်းဟာမြန်မာနိုင်ငံကထွက်တာဖြစ်ပါလေ။ကြောက်စင်းလို့ခေါ်တဲ့ Jade မှာ Nephrite နဲ့ Jade Light ဆိုပြီးအမျိုးအစားနှစ်မျိုးခွဲနိုင်ပါလေ။ကြောက်စင်းမှာတန်အောက်ဆိုင်နဲ့ Magnesium ပါဝင်မှုအချိုးအစားပေါ်မှာမူတည်ပြီးအယောင်အရင်အနုပါပါလေ။တန်ထက်ပိုပြီးကြွယ်ဝလေးလေးအယောင်ရင့်လေးလေးဖြစ်ပါလေ။အစိမ်းရဲ့မိကိုစိမ်းအနီးနဲ့အမဲယောင်ကြောက်စင်းတွေအထိတွေ့နိုင်ပါလေ။Magnesium ကြွယ်ဝပြီးတန်တက်နေပါရင်တော့အယောင်ဖြော့တတ်ပါတယ်။အဖြူအစိမ်းဖြော့ကနေခင်းဖြော့ရောင်ထိရှိတာပါ။ဒီထဲမှာတန်ဖိုးအခြေဆုံးအဖြစ်သတ်မှတ်ကြတဲ့အယောင်ကမြအစိမ်းရောင်လို့ဦးတင်ကျော်တန်ကပြောပါတယ်
။ကြောက်စင်းရောင်တော့သူကအကောင်းဆုံးရောင် Emerald Green မြအစိမ်းရောင်အကောင်းဆုံးလို့သတ်မှတ်ပါတယ် Internationally အများနားလည်တာမျိုး။အဲ့တော့မြအစိမ်းရောင်ဆိုတာအစိမ်းအဖြောင့်မဟုတ်ဘူးသူကလည်းအပြာနဲ့နည်းလေးငွေ့တဲ့အစိမ်းရောင်Emerald အကောင်းဆုံးအရောင်ကြတော့ညှို့တဲ့ခါကျဘလို့ပြောလဲဆိုတော့ grass green color လို့သူကသုံးပြန်တယ်တကယ်မြက်ခင်းစင်းရောင်ပေါ့နော်အဲ့တော့အစိမ်းကအစိမ်းအဖြောင့်မဟုတ်ဘူးအပြာနဲ့ငွေ့တဲ့အစိမ်းမျိုးဖြစ်ပါတယ်အဲ့ဒါအကောင်းဆုံးလို့သတ်မှတ်ပါတယ်ကြောက်စင်းမှာအရောင်အနည်းနဲ့ပေါ့နော
်အစိမ်းရောင်ရှိတဲ့ကြောက်စင်းတစ်ပွင့်ဖြစ်ပေမဲ့တန်ဖိုးသတ်မှတ်တဲ့အခါမှာတော့အရောင်တစ်ခုတည်းပေါ်မှာမူတည်မနေဘူးလို့လည်းပြောပါတယ်
ကြောက်စင်းရဲ့တန်မှုကြတော့အယောင်တစ်ခုလည်းပုံမှန်လေးဆုံးဖြတ်တာမဟုတ်ပါဘူးကျွန်တော် transparency အလင်းပေါက်မှုအောင်ပါလေမူတည်ပြီးဆုံးဖြတ်ပါတယ်ဆိုလိုတာကြောက်စင်းဆိုတာအလင်းပေါက်တဲ့တွင်းတွင်မျိုးမဟုတ်ပါဘူးသူကအလင်းမှုန်နဲ့အလင်းပေါက်လူနီးပါပဲရှိပါတယ်ကြောက်စင်းတစ်ဝင်းကိုမှလူပြောက်ကကြောက်စင်းလာပြတယ်အဲ့ကြောက်စင်းကအလင်းပေါက်နေတယ်နော်ဗရမနာနီလာလို့အဲ့ဒါဆိုကြောက်စင်းလုံးဝမဟုတ်တော့ပါဘူးသူကအလင်းမှုန် translucent Send out by Shivare, Liz Paulu Nivare Shivare, Lonson, semi transparent Lautive Shivare, or Dua, semi transparent Pime, Emre Pringala Pimesuda, a consum Jose, Imperial Chapon, or Janubamalu, a Yi Jaulu Kovare, a Lutama Pare.
A say I'm a hot day, Jose, the Cha Yang Riga, Pa Yang Ribale.
Jose, I do a Kianyong Chenaimare, Kianyonga, do a Balu Kianyong Chidales, you know, Tuma. Manganese dead Nene Palushi, Kayan Kipare, a Kayan Male, Pacoyadi Leso, a Pianinele Poo, than a Kayan Shinaine, a Ninene Poo than a Kayan Shinaimare, at all, a good Lataloma, or a Nidanan Piatana, so a Nidana would do a Poo Chai Bare. No, Chenuva Malu Jomes and Mayan on a Kayan Koluyad look Chibare, no, to a Yazu or Birayango, Birayama, then a Payan Sadehau, Utamu Tarelu. Tamatelu Tivare, or Daga, the young boy, no, now Bashing and Yes, General, who Limo Yong Lishin and Mare, Limo Yong are Ember J. Lukoma, or the Penyon, no, to our Bajong Penyon Kilisu, Iron of Sight Palu, Penyon Ketelu, Tiavare, or a Penyon Malelue, Nenelli, Penyon Chovio, Yena, Alu, Luchai Womutiva, and Niva Panya Chetuan Otoa, Putamu Chivare. A lot to a Pinyon Chodwan, a Walla Tiko Shinaimare, a lot to Western Migo Yon Shinaine, no P, a new Yon Shinaine, no so black or not black jade, a Lu Yonti, Shinaimare. Rotten Tidrogaro, black jade, ah, a Saint Tayen Dore to a black Galan Luchetava. Black Jake, who meet Hoji and say on to Yare, then meet Homachi, the Dianchi Mason, and Neon Chapare. Or to our own Kuna Pure, Chromian Dat, Chausin Saina, Chromian Dat Palu Saina, Chromian Dat, a young Chewa Dwine, a young Jin, your young Saint Bio, and Nelu, Chetuarava, or Jomes, and Chausin Male, a young Zongshin, and Nelu Jolu Yavare, not a Saint Pure, not a Piang Wile, Migu Wime, Kuna Pure Tian. No, and I'm Yoshime, be Lame Moyon Shime, Lame Moni Yon Shime, and also a Neshime.
Jow Saint Lu, Kobe Me, a young pure, Jow Saint Yu, Dream and the Lu, a Jinga, they be, secret tema, Driali Mashibe Me, a cool, Luja Mialani, Jow Saint the Mu Pite, a young machine, Jow Saint Gule, Dream and Mari.
By young Mamishi, Jow Saint, Shiva, dear. Longer than in the Salau Tiaro, a by young Mamishi, Jow Saint, so ye, take your Luja Mamiava, Tamule Machiva, who, though, you are by young Mamishi, a lame Paul Luniva Pides, and only, so is a Mushiva, Duale, a cookie sole, a young Jay Pile, so I see Jay Lukoa, you get only Lumu, whom you bought, you get Rotten, a Yamapo, to Eraliale, who Luja Miavare. To our young Mushiu, to the canon of Cleve or no, to let you have to go Swiss or Mushiva, it's not an inepiorable, not the Chule Chai Chai Pali, eh? Kissane, Mutami Variari, ICJ, so we are a Chai Jare. No, not cool, let the Mutian doing ICJ Gakuna, Emerald Crinkle, a lot of Simichiu, no, at all, not cool, let Chuluria, Josea, Alumu, a young Mushida, Machau, Mami Musro, Alu, Aradia, Swiss on the Chepo, no. Kusuin, Balauti Leso Suazo, Josea, same maso, low up by Yama Machida, a little more pouted, canon of Josein, a puri leshida. A little puri bakusuin, Johnny Ari, no Padilla, I looked at, but Josea Pusuni Akurang, while a Tuzan Lucino, to a Swiss on the Kuave, no Piomezu, no di, a la panepateno.
โอ้ล่าเลยมาลาอุซงจัดเลยสว่าผู้เอกขันจ้าหมู่บ่มุดีดาวกูเอกขันจ้าหมู่บ่มุดีปีนี่แต่สวยลังจ้าเลยเจ้าเสียงเอี่ยงตัวเรือกูหูเชื่อเชื่อตรงกันรออี่ยงบ่มามุดีปีอดีตเป็นมิวมิวเกาหลีชี้จ้าไปเลยอพยายามตั้งเนี่ยเจ้าเสียงฮะนับยี่กูกูจ้าพิวตัวอวายังก็กบามีเพียงลูกตั้มหามูเรออี่ยงเนี่ยน่ะเพียงเนี่ยเส้นสูงสีอันนี้ก็ดาวเนี่ย အဖြူရဲအမဲတွေကမြောက်ရက်ကိုကိုစားပြုတယ်လို့ရှေးတေယျယူရယူဆရပြီးကျောင်းရဲ့ရတနာတွေထဲမှာကျောက်ဆင်းရဲ့တဘာဝဟာအစမ်းကျဲဆုံးလို့ယူဆထားတဲ့အကြောင်းတင်ပြရင်းဒီသတင်းပတ်သက်တိတ်တန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲကျန်းလာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ဒါကတော့တိတ်တန်တဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်ခဲ့တာပါရှင်။စနေနေ့ကင်းဗီယိုမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သွားရရှင်များခင်ဗျာ။ရီမင်းနိုင်ငံဟာလူသားချင်းစာနာမှုအထောက်အကူအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။လူပေါင်း18တန်းလောက်ဟာမကြာခဏအစာရေစာပြတ်တောက်သွားတဲ့အခြေအနေမျိုးကြုံနေရပြီးလူသားချင်းစာနာမှုအထောက်ပံ့လိုအပ်နေတဲ့21တန်းရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။ရီမင်းနိုင်ငံသားကလေးငယ်2တန်းလောက်ဟာအဟာရဓာတ်ချိုးတက်နေကြပါတယ်။ပြီးခဲ့တဲ့အီဘီလာအတွင်းကာလဝမ်းရောဂါဖြစ်ပွားခဲ့ပြီးတော့လူပေါင်း5သိန်းလောက်ကိုကူးစက်ခဲ့ပါတယ်။အဲ့ဒီရောဂါနဲ့လူပေါင်း2000လောက်တေဆုံးခဲ့ရပြီးအများစုကတော့15နှစ်အောက်ကလေးတွေနဲ့အသက်60အထက်လူကြီးတွေဖြစ်ကြပါတယ်။ဒီရောဂါဟာဘက်တီးရီးယားပိုးပါဝင်တဲ့ရေကားတဆင့်ကူးစက်ပြန့်ပွားတာဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်နီးပါးလောက်ကမြို့တော်စာနာကိုဟိုတီစစ်သွေးရွာတွေကတင်ပိုက်ခဲ့ပါတယ်။6လအတွင်းရီမင်အစိုးရကအကူအညီတောင်းတဲ့အတွက်ဆော်ဒီအာရေဗျာဥဆောင်တဲ့ညွန်ပေါင်းတပ်တွေကတဘုံနေခြေကုပ်ယူထားတဲ့နေရာတွေကို၄ချောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဆက်လက်ပြီးတော့ဖြစ်ပွားနေစဉ်ပဋိပက္ခအတွင်းမှာအရက်သား1000လောက်အတက်ခံရပြီးတန်းနဲ့ချီကအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသလိုအခြေခံလူအဆောက်အအုံတွေပျက်စီးသွားကြရကပြည်သူတွေအမိတဲဲပြုနေရတဲ့ရိတ်ခါတင်သွင်းဖြတ်ဝင်မှုကိုလည်းဟန်တာဖြစ်စေခဲ့ပါတယ်။ဒီကနေ့ရီမင်နိုင်ငံမှာအခြေခံအဆောက်အဦတွေဖြစ်တဲ့လမ်းတွေ၊ဆေးရုံတွေ၊ရေတိုးလောင်ခံတွေနဲ့ရေဖြန့်ဝေမှုအညစ်အကြေးဆွန့်ပစ်မှုစနစ်တွေပျက်စီးသွားခဲ့ရပြီးဖြစ်ပါတယ်။အိမ်သာနဲ့အညစ်အကြေးဆွန့်ပစ်တဲ့စနစ်ပျက်စီးပြီးတော့တန်ရှင်းတဲ့ရေမရရှိတဲ့ပြဿနာကဝမ်းရောဂါဖြစ်ပွားရမှုရဲ့အဓိကတော့ချက်ဖြစ်နေပြီးလက်တော်ရီမင်နိုင်ငံမှာပြင်းပြတနာယီကိုလူတစ်ယောက်တေဆုံးနေရပါတယ်။ဆေးဝါးကုသမှုခံယူခွင့်ရတဲ့ယောဂကူးဆက်သူအားလုံးနှီးပါးလောက်အသက်ရှင်ခွင့်ရခဲ့ကြပါတယ်။ကံကြောင်းမလှစွာပဲရီမင်နိုင်ငံရဲ့လူဦးရေ 28.5 သန်းအနက်15သန်းနှီးပါးဟာအခြေခံကျန်းမာရေးစောင့်ရှောက်မှုမခံစားကြရပါဘူး။2019ခုဘန်နာနှစ်နှစ်ဆကစတင်ပြီးအမေရိကန်ပြည်ထောင်စုဟာရီမင်နိုင်ငံသားတွေရင်ဆိုင်နေရတဲ့ဘေးဒုက္ခအတွက်အမေရိကန်ဒေါ်လာ465သန်းကျော်ကူညီထောက်ပံ့မှုတွေပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအကူအညီတွေကအများစုဟာစားနပ်ရိက္ခာနဲ့အဟာရဓာတ်ရရှိစေဖို့အတွက်ဖြစ်ပြီးအဲ့ဒီထဲကတချို့ကိုကာလဝမ်းရောဂါတက်ဖြစ်ရေးအတွက်ခွဲပေးရပါတယ်။ရီမင်းနိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာမှုအထောက်အကူကိစ္စဟာအမေရိကန်အစိုးရနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ဦးစားပေးအစီအစဉ်ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနူအက်ကပြောပါတယ်။ကမ္ဘာအနှံ့မှာရှိကြတဲ့ကျွန်ုပ်တို့ရဲ့မိတ်ဆွေတွေနိုင်ငံအဖွဲ့အစည်းတွေအနေနဲ့ကျွန်ုပ်တို့နဲ့အတူပူးပေါင်းပြီးတော့ရီမင်းနိုင်ငံသားတွေအတွက်အစားအစာတွေစေဝါးတွေငွေကြေးအထောက်ပံ့တွေအကူအညီပေးကြဖို့တိုက်တွန်းလိုက်ရကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့ American ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါရရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါ။ကင်ညာနိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့သမရယူကောက်ပွဲကိုပြန်လုပ်ဖို့ကင်ညာတရားရုံးချုပ်ကထောက်ခံမဲ၄မဲကောက်ကွယ်မဲ၂မဲနဲ့တောက်ချာနေကဆုံးဖြတ်လိုက်ပါတယ်။ယူကောက်ပွဲရလဒ်တွေကိုထုတ်ပြန်တာမှာနှီးလဲမကြောက်မှုတွေဥပဒေနဲ့မကန့်ညီမှုတွေအတွက် IEBC လို့ခေါ်တဲ့တရားလွတ်လပ်သောယူကောက်ပွဲကော်မရှင်မှတာဝန်ရှိတယ်လို့တရားရုံးချုပ်ကဆုံးဖြတ်ပြီးယူကောက်ပွဲအသစ်ကိုရပောင်း60အတွင်းကျင်းပပေးဖို့ပြောထားပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကိုဟာဗီဟာရီကိန်းမုန်တိုင်းဝင်တိုက်ခဲ့တာတောက်ကြံနေကသတင်းတစ်ပတ်ပြည်သွားပြီဖြစ်ပေမဲ့အသက်ရှင်ကျန်နိုင်မဲ့သူတွေကိုကယ်ဆယ်ရေးဆက်လက်ရှာဖွေနေပါတယ်။မုန်တိုင်းနဲ့အတူဆန်းကျင်တင်အောင်မိုးရွာသွန်းပြီးရေကြီးတာကြောင့်လူ39ယောက်ထဲမှနေသေဆုံးရပါတယ်။လူပေါင်းတန်းကျော်ဟာလည်းအိုးအိမ်ဆုံးပြီးတော့ဘေးလွရာသွားခဲ့ကြရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇာဒီတာဦးချားခိုင်ဝန်သာဘင်္ဂလားဒေ့ရှ်ဒေပိုင်နယ်တဲကိုမြန်မာရဲရင်တွေဩဂုတ်လ29ရက်28ရက်နေ့စတင်မလာတရက်နေ့ပြီမှာအချင်းချင်းကျူးကျော်ဝင်ရောက်ခဲ့တဲ့ပြည်တွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံကိုအပြင်းထန်တန့်ကွက်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစတင်မလာတရက်နေ့မှာတန်တမာရေးမှတ်ချက်ပေးပို့ပြီးကန့်ကွက်ခဲ့တာလို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဌာနကပြောတာကိုဘင်္ဂလားဒေ့ရှ်အခြေစိုက် The Daily Star သတင်းဌာနအွန်လိုင်းသတင်းမှာဖော်ပြထားပါတယ်။စတင်မလာတရက်နေ့ဒီမနက်ထဲမှာကိုပဲမြန်မာရဟင်တွေဘင်္ဂလားဒေ့ရှ်ဒေပိုင်နယ်ထဲကိုကျူးကျော်ဝင်ရောက်တာ၃ကြိမ်ရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဌာနကဆိုပါတယ်။ရခိုင်ပြည်နယ်မှာလူငြိုရေးနဲ့လူသားချင်းစာနာစရာအခြေအနေတွေယိုယွင်းနေတဲ့ပုံစံရင်းနဲ့ကြောင်းပြည်ထောင်နိုင်ငံကပြောလိုက်ပါတယ်။အရက်သားနှောင်များထွက်ပြေးနေရတာကြောင့်လူငြိုရေးတပ်ဖွဲ့တွေအနေနဲ့အရက်သားတွေပေါ်အကြမ်းဖက်တာရပ်ဖို့ကိုလည်းပြည်ထောင်နိုင်ငံကြားရေးဌာနကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။စနေနေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်လိုက်ပါ။
This program has come to you from the Voice of America, Washington.